ာပိုင်းရဲ့ဒီမိုကရေစီရေးအစီအစဉ်မှာနေပြုဆိုပါရယ်ဒီတစ်ပတ်အတွက်တော့2024ခုနှစ်ကုန်ပြီဖြစ်တဲ့အတွက်2025နှစ်ပြည့်ကုကြောင်းမဲ့ခါတနရမှာကျမတို့ဒီနေပယ်တီးတီးမှာလှူရှားနေကြသူတွေရဲ့အမှားစကားတွေသူတို့ရဲ့နှစ်ပြည့်ဒိဋ္ဌန်တွေကိုကျမစူးစီးတင်ဆက်သွားမှာဖြစ်ပါတယ်ဆုံးအနေနဲ့တော့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့အတတီဆိုင်ရာပူးပေါင်းဆက်ဆံရေးဝန်ကြီးဒေါက်တာဆဆာရဲ့နှစ်တက်ကူနှုတ်ခွန်းဆက်စကားကိုကြည့်ရအောင်ပါ။အ
ားလုံးပဲမိင်္ဂလာပါ။2025ကတော့ United State of Burma USB အဲ့ဒါကိုကဘာကိုတင်ရဖို့လိုတယ်။မြန်မာနိုင်ငံတွေစီလုပ်တယ်။မြန်မာနိုင်ငံတွေညီညွတ်တယ်။မြန်မာနိုင်ငံတွေတနိုင်ငံပဲရှိတယ်။အဲ့ဒီ United State of Burma ကိုအမေရိကကိုလည်းပြရမယ်တရုတ်ကိုလည်းပြရမယ်အိန္ဒိယကိုလည်းပြရမယ် United State of Burma စီလုံးကြီးကိုအောက်ကျောက်ဖြတ်ဆိုတာကိုတကပါလို့ကိုပြနိုင်လေဒေါ်လာကြီးကပွဲပြီးတော့မှာဖြစ်တယ် United State of Burma 2025အားလုံး Happy New Year ပါကျေးဇူးပါ
Wishing everyone a happy new year filled with peace and prosperity.
ဒါကတော့နှစ်ရှည်ထောင်တန်းချမှတ်ခံထားရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့သားငယ် Kim Harris ခေါ်မောင်ထိန်လင်းကနေ VOA ပရိသတ်တွေအတွက်နှစ်သစ်နှုတ်ခွန်းဆက်စကားပြောကြားသွားတာဖြစ်ပါတယ်
As we enter 2025, I'm reminded that MEME and the NLD should be nearing the end of their
mingla ba အားလုံးပဲနှစ်သက်မှာစိတ်ချမ်းသာကိုချမ်းသာနဲ့ပြည့်စုံပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်အခုလို2025ခုနှစ်ကိုဝင်ရောက်လာချိန်မှာကျွန်တော်သတိပေးချင်တာက2020ခုနှစ်ရွေးကောက်ပွဲမှာအပြတ်သက်အနိုင်ရခဲ့တဲ့မင်မင်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဟာပြည်သူ့အစိုးရဖြစ်အုပ်ချုပ်ခဲ့မယ်ဆိုရင်ဒုတိယတတန်ကုန်ဆုံးတော့မယ့်အချိန်ဖြစ်ပါတယ်ဒါပေမဲ့အဲ့ဒီစာကျွန်တော်မိခင်ဟာအချင်းတောင်ထဲမှာတယောက်တည်းတိုက်ပိတ်ခံထားရတာ၅နှစ်ဆက်တိုက်ရှိနေပါပြီမြန်မာနိုင်ငံကအခြေအနေတွေကပိုမိုဆိုးရွားလာနေပြီးလူပေါင်း၃သန်းကျော်ပြည်တွင်းမှာအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်ဒါပြင်တိုင်းပြည်ရဲ့လူကြီး၃ဘုံတစ်ဘုံကျော်ပမာဏရှိတဲ့လူပေါင်းသန်း၃၀ကျော်ဟာလူသားချင်းစာနာထောက်ထားမှုအကူအညီတွေလိုအပ်နေတာပါပြည်တွင်းစစ်ကြောအရက်သားတွေပေါ်ကြီးမားတဲ့ဒုက္ခတွေဆက်ပြီးတက်ရောက်နေပါတယ်နိုင်ငံကအတိုင်းဝိုင်းအနေနဲ့ဒီအချက်တဲကိုသက်သာစီရင်ကူညီဆောင်ရွက်ပေးနိုင်မယ်လို့ကျွန်တော်တကယ်ပဲမျှော်လင့်မိပါတယ်အထူးသဖြင့်တရုတ်အမေရိကန်နဲ့အာဆီယံနိုင်ငံတွေအနေနဲ့စစ်ကောင်စီနဲ့ထိတွေ့ဆက်ဆံတွေ့ဆုံဆွေးနွေးပြီးတော့မြန်မာပြည်တည်ငြိမ်ရေးအတွက်အရေးကြီးတဲ့ပထမခြေလှမ်းအဖြစ်မိမိကိုလွှတ်ပေးရင်ကူညီပေးဖို့ကျွန်တော်တိုက်တွန်းချင်ပါတယ
် I pray that this year brings freedom for Meme and the other 21,000 political prisoners.
မိမိပါဝင်ဖမ်းဆီးခံထားတဲ့နိုင်ငံရေးကျဉ်းသား 2,000 လောက်လွတ်မြောက်ဖို့ကျွန်တော်ဆုတောင်းပါတယ်။ဒီမိုကရေစီနီးကျရွေးကောက်တင်မြောက်ထားတဲ့အစိုးရပြန်လည်ထူထောင်နိုင်ပြီးမြန်မာပြည်သူပြည်သားတွေငြိမ်းချမ်းရေးတစ်ဖန်ပြန်လည်ခံစားနိုင်ဖို့ကျွန်တော်မျှော်လင့်ပါတယ်
။ Meme, even though I can't be with you in person, your strength.
မိမိကျွန်တော်ကိုယ်တိုင်မိမိနဲ့အတူမရှိနိုင်ပေမဲ့မြန်မာပြည်သူပြည်သားတွေပေါ်ထားတဲ့မိမိရဲ့ခွန်အားဂရုဏာနဲ့မရိမ့်ညိုင်တဲ့မေတ္တာတွေကိုကျွန်တော်ဆက်ပြီးအားကျဂုဏ်ယူမိပါတယ်။မိမိစိတ်ချမ်းသာကိုကျမ်းမာပါစေလို့ဆုတောင်းနေပါတယ်
။ My office has been investigating alleged crimes committed during the 2016
ခုနှစ်အတွင်းမြန်မာနိုင်ငံအတွက်အထူးခြောက်ဆုံးဖြစ်ရတစ်ခုဖြစ်တဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကနေပြီးတော့စစ်ကောင်စီကြီးကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖမ်းဝရမ်းထုတ်ဖို့ပေါ့နော်စူးစားအားထုတ်တဲ့ဖြစ်ရပဲဖြစ်ပါတယ် ICC ရဲ့ရှေ့နေချုပ်ဂရင်းခံကနေပြီးတော့ဒီတရားသူကြီးတွေပေါ့နော်ဒီဖမ်းဝရမ်းထုတ်ဖို့သူ့ရဲ့လျှောက်ထားချက်ထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရိုဟင်ဂျာတွေကိုအတင်းကျပ်နေရက်ကနေမောင်းထုတ်တာနဲ့ဖိနှိပ်နှိမ့်ပတ်မှုတွေပေါ်မှာဘုဇုံမှုကြီးမင်းအောင်လှိုင်မှာတာဝန်ရှိရဆိုတော့စွဲချက်နဲ့ပေါ့နော်ဖောင်ရန်ထုတ်ဖို့ဒါသူအခုရှင်းနေချုပ် Green Camp ကနေပြီးတော့တရားသူကြီး ICC တရားသူကြီးတွေကိုလျှောက်ထားတာဖြစ်ပါတယ်အဲ့တော့ ICC ရှင်းနေချုပ် Green Camp နဲ့ VOA ကသက်သွယ်မေးမြန်းခွင့်ပေါ့နော်။တီးသန့်သက်သွယ်မေးမြန်းခွင့်ရတဲ့အချိန်မှာရှင်းနေချုပ်ခရင်ခမ်ကနေပြီးတော့2025ခုနှစ်နှစ်သစ်နှုတ်ခွန်းဆက်စကားကိုလည်းအခုလိုပြောကြားခဲ့ပါတယ
်။ I think the message to the Rohingya must be the message to humanity.
ရိုဟင်ဂျာတွေအတွက်ပေးမဲ့သတင်းစကားဟာကျွန်တော်တို့ချစ်ခင်ရသူတွေမိသားစုတွေအတွက်စူတောင်းပေးနေကြအတိုင်းအားလုံးနဲ့အကျုံးဝင်တဲ့လူသားဆန်တဲ့သတင်းစကားဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်2025ခုနှစ်ဟာငြိမ်းချမ်းမှုတည်ငြိမ်မှုနဲ့ကရုဏာတရားပုံမကြီးမားလာတဲ့နှစ်တစ်နှစ်ဖြစ်လာဖို့ဟာကျွန်တော်တို့ဆန္ဒဖြစ်ပါတယ်အကြမ်းဖက်မှုနှဲပါပြီးထိတ်လန့်မှုဆိုတာမခံစားကြရဘဲတရားမျှတမှုများတဲ့နှစ်အဖြစ်သတ်မှတ်ခံရဖို့ဆန္ဒပြုပါတယ်။ရိုဟင်ဂျာတွေအတွဲအခက်အခဲတွေကြံ့ကြံ့ခံပြီးရင်ဆိုင်နေကြရတဲ့လူသားအလုံးအတွဲနောက်ပြီးကျွန်တော်မိသားစုအတွဲကျွန်တော်ဆူတောင်းကတော့ငြိမ်းချမ်းရေးနဲ့ပုံမကောင်းမွန်တဲ့အချိန်ကာလတွေရောက်ရှိလာဖို့ဖြစ်ပါတယ်။ပုံမတောက်ပတဲ့မနက်ဖြန်ကိုကျွန်တော်တို့မျှော်လင့်ထားပေမဲ့အဲ့ဒီအတွဲအခက်အခဲအတားအဆီးတွေကိုဖယ်ရှားဖို့မဖြစ်မနေကြိုးစားရမယ်ဆိုတာကျွန်တော်တို့အတိမတ်ပြုရမှာပါ။ငြိမ်းချမ်းပြီးတရားမျှတတဲ့ကဘာကြီးဖြစ်လာဖို့ကျွန်တော်တို့အတူတကွလက်တွဲဆောင်ရွက်ကြရမှာဖြစ်ပါတယ
်။ဒီကနေ့27ရာစုခေတ်ကြီးမှာလူမျိုးတုံးတက်ပြတ်မှုအထိကျူးလွန်ခဲ့တယ်လို့စွပ်စွဲခံထားရတဲ့မြန်မာစစ်တပ်ရဲ့ဖိနှိပ်မှုတွေကိုရင်ဆိုင်ခဲ့ရတဲ့ရိုဟင်ဂျာတွေမှာသူ့ရဲ့အနာဂတ်မျှော်လင့်ချက်အိမ်မက်တွေလည်းရှိနေပါသေးတယ်။အဲ့ဒီထဲမှာရိုဟင်ဂျာလူငယ်တအုပ်ဖြစ်ပြီးလူခွင့်ရေးလှုပ်ရှားတက်ကြွသူကိုစာနီဆိုကနေပြီးတော့သူ့ရဲ့အနာဂတ်မျှော်လင့်ချက်နဲ့ပတ်သက်ပြီး2025နှစ်တစ်ခုနှုတ်ခွန်းဆက်အစီအစဉ်မှာအခုလိုပါဝင်ပြောဆိုသွားပါတယ်။
ကျေးဇူးပါပါအခုလို view ရဲ့အနေတစ်ခုအထူးအစီအစဉ်မှာပါဝင်ပေးရတာတွေကျေးဇူးအများကြီးရှိပါတယ်။အဲကျွန်တော်2025အနေတစ်ခုဟာအတိအကျဒီ basic message ကဆိုလို့ရှိရင်ဝင်ရတဲ့ကဒီကျွန်တော်ဆက်ကျူးလွန်ခင်နေရတဲ့လူသားတွေဖြစ်တဲ့ကျွန်တော်ဆက်ဆင်းလို့ခင်ရမှာတကအစိုးရဆုံးကျွန်တော်ဆက်ဆူပြီးတော့တကမလုံးကအဲ main domain ကနေကလာလေဖြစ်ပါတယ်။အဲ့တော့ဒီဝင်ရတဲ့ဒီအခုလက်ရှိကန်စားနေရတဲ့ဒီ transaction ကနေကြိုင်းရနေတဲ့ဟာကနေမြေဆူလွေးပြုံးတာကိုကျွန်တော်ဆုံးမကုန်အဲရောက်ဝင်ဖြစ်ပါတယ်ဟုတ်
စစ်အာဏာသိမ်းတာကိုစန့်ကျင်တဲ့လှုပ်ရှားမှုတွေထဲမှာအဓိကအရေးပါတဲ့ CDM လို့ခေါ်တဲ့အာဏာဖီဆန်ရေးဒီစန့်ကျင်လှုပ်ရှားမှုတွေထဲမှာဆိုလို့ရှိရင် KNDT နယ်ထဲမှာလူဦးကျန်းမှာစေကံဖုလစ်ပြီးတော့ကုသပေးနေတဲ့ဒေါက်တာကိုထူးဟာဆိုလို့ရှိရင်အသက်ငယ်ရွယ်ပေမဲ့လည်းသူ့ရဲ့ဒီတက်ကြွနဲ့စေပညာနဲ့ပေါ့နော်ကီနီပြည်သူတွေကိုစေဝါကုသပေးနေတာဆိုလို့ရှိရင်တော့အများပြည်သူရဲ့ယုံကြည်လေးစားမှုကိုခရီးသူတအူလည်းဖြစ်ပါတယ်သူ့ရဲ့နှုတ်ခွန်းဆက်စကားကိုတင်ဆက်ချင်ပါတယ
်အားလုံးပဲမင်္ဂလာပါတော်လန်တက်တက်ပါလို့နှုတ်ခွန်းဆက်ပြရစီအဲ2021 February လတရနေ့ကစပြီးတော့ပြည်သူတွေရဲ့အာဏာကိုလွယ်လွယ်နဲ့ရမယ်ထင်ပြီးတော့မတရားသိမ်းပိုက်ဖို့ကြိုးစားခဲ့ကြတဲ့မင်းအောင်လိုင်းအပါအဝင်စစ်အာဏာရေးတစုဟာသူတို့ရဲ့ကြောက်လန့်မှုတွေကိုဖုံးကွယ်ဖို့ပွဲလဲသပိတ်တွေတက်နေတယ်ပွဲတွေလုတ်ပြနေပေမဲ့ယခုချိန်မှာအိတ်ကောင်းခြင်းမရှိနိုင်စားကောင်းခြင်းမစားနိုင်ဖြစ်နေတယ်ဆိုတာကျွန်တော်ရဲရဲကြီးအာမခံပါတယ်ဒါတွေကကျွန်တော်တို့လူဦးတော်လည်းမှာပါဝင်ခဲ့ကြတဲ့ပြည်သူတဦးတယောက်ချင်းစီရဲ့ဇွဲလုံးလာဝရိယတွေမပြူလဲတဲ့ခိုင်ရဲတဲ့ယုံကြည်ချက်ခံယူချက်တွေနဲ့ကျွန်တော်တို့အခုထိရှိဆက်ခဲ့ကြလို့ပဲဖြစ်ပါတယ်။အခု2024ကုန်ပြီးတော့2025ကိုရောက်တော့မှာဖြစ်ပါတယ်။အဲ့တော့ဒီနှစ်မကုန်ခင်လေးမှာပဲကျွန်တော်တို့ရဲ့ငွေဥတော်လိုင်းရဲ့အောင်ပွဲသတင်းတွေမြင်းမြန်ဆိုင်ဆိုင်ဝေဝေဆဆကြားသိနေရတာမြင်တွေ့နေရတာကိုအားလုံးလည်းအသိပဲဖြစ်ပါလိမ့်မယ်။လာမယ့်2025ခုနှစ်မှာကျွန်တော်တို့ပြည်သူတွေရဲ့အောင်ပွဲကိုငွေဥတော်လိုင်းရဲ့ပိတ်ကားထဲမှာအလုံးစုံပေါ်လာအောင်ကျွန်တော်တို့အားလုံးတူတူကြိုးစားကြပါမယ်။အားလုံးလည်းကျွန်တော်တို့လက်သီးစုပ်တွေမဖြည့်စည်းပါ။ကျွန်တော်တို့တူတူရှေ့ဆက်ကြပါမယ်။အားလုံးတူတူရှိနေပါမယ်။ဒီလိုပေါ့။ဟုတ်ပ
ါ။ဒီတစ်ချိန်ဆက်အာနာတိန်တော်ကိုစန့်ကျင်တဲ့လှုပ်ရှားမှုတွေထဲမှာလက်နက်ကိုင်တော်လှန်ရေးအရှိအဟုန်နဲ့အားကောင်းလာတာကိုတွေ့ရပါတယ်။ဒေသအသီးသီးမှာလူငယ်တွေဥဆောင်ဖွဲ့စည်းထားတဲ့ PDF ပြည်သူ့ကာဝေးရေးတပ်တွေတက်ကော2025ခုနှစ်မှာ သူတို့ရဲ့ဒီမန်ချက်တန်တိန်ခံတွေကဘာတွေပါလဲကြည့်ရှုနားဆင်ကြရအောင်ပါ
2024ကကုန်ပြီပေါ့ဗျာဆိုတော့ဒီ2024အတွင်းမှာတောင်တန်းဒေသတွေဒီအရာဝတ္ထုဒေသအများစုကဆက်အနာရှင်ကအပြီးသက်တိုင်းအဲတိုက်တွန်းမှုများစွာကိုပြုလုပ်နိုင်ခဲ့နောက်ဆုံးသက်သေဆိုလို့ရှိရင်ဒါဒီ2024ရဲ့နောက်ဆုံးအနောက်ပိုင်းဇာတ်ရီမှာအဲတခိုင်ဒေသမှာအရောခန္တတော်ဟာဆက်အနာရှင်ကအပြီးသက်တိုင်းရအောင်အပြည့်ပဲပို့ကျွန်တော်တို့တော်လိုင်းရာတော်တော်လေးကိုကျွန်တော်အချိန်ကောင်းပြီးဆက်အနာရှင်ရချိနေနေတာကျွန်တော်ရဲ့အနေထားကိုရှိတော်တယ်ပို့ဒါပေမဲ့လည်းဒါမဲ့2025မှာတော့2025ပဲဖြစ်ဖြစ်ပေါ့ဗျာကျွန်တော်တို့82အပိုင်းရှားတွေမှာကျွန်တော်တို့ဆက်ပြီးတော့ကျွန်တော်မြေပြန်ဒေတာကအင်အားစုတွေဟာဆက်အနာရှင်ကိုကျွန်တော်ဒီမင်းမင်းပဲကျွန်တော်လည်းဆက်အနာရှင်ကိုဆက်ပြီးကျွန်တော်တိုက်ခိုက်ရပါဦးတော်လိုင်းရပါဦးအဆုံးသက်ဖြစ်နေအောင်ဆိုတော့2025မှာလည်းပြီးခဲ့တဲ့ကျွန်တော်ဖျက်ချော်ခဲ့တဲ့နှစ်ပိုင်းခြားရင်လည်းမတူတဲ့အတွင်းတန်မျိုးတွေလည်းရှိဖို့အခြေအနေတွေကဟိုအတန်မျိုးစုံရှိရပါဗျာဆိုတော့ကျွန်တော်တို့ရဲ့အနေနဲ့ဘယ်နှစ်ဒီမှာပဲဖြစ်ဖြစ်စိတ်အနာရှင်ကိုအမြဲတိုက်ခိုက်နေဖို့ဆက်သွားမယ်လို့ပဲကျွန်တော်ပြောချင်ပါတယ်ဆိုတော့ကျွန်တော်2025မဟုတ်ဘဲကျွန်တော်2026ကိုလည်းကျွန်တော်ဆက်သွားနေမယ်ဘာလို့လဲဆိုတော့ဒီစိတ်အနာရှင်အမြဲမပြတ်စေကျွန်တော်ဆက်သွားဖို့လိုတယ်ကျွန်တော်စစ်တောက်တိုင်းအားလုံးကိုကျွန်တော်ဖြုတ်ဖြတ်ပြီးတော့ကျွန်တော်အကောင်းဆုံးကျွန်တော်ပြည်သူ့အောင်ပွဲခံမဲ့နေ့ကိုသာကျွန်တော်ဆက်သွားဖို့ပြောပါရစေ။ရှိတယ်ကညတိတ်ဆိတ်ရတဲ့အားလုံးအတူတူကျွန်တော်ပြည်သူတွေအောင်ပွဲခံတဲ့ဒီကျွန်တော်ဆက်သွားပါမယ်လို့ပြောချင်ပါသေးတယ်။2025တနေ့လောက်ကိုကျွန်တော်ဆက်ပြီးတော့တော်လိုင်းနေပါဦး။အားလုံးတော်လိုင်းနဲ့အတူဆက်ပြီးတော့ရုံးမှတ်တက်ဖို့ကြံပါတော့တယ်။ကျွန်တော်တက်ပြီးတော့တိုက်တွန်းပြောကြလို့ပါကျေးဇူးတင်ပါတယ်။
ကျွန်တော်နှစ်သက်ခုအခါသမယမှာမြန်မာနိုင်ငံသူနိုင်ငံသားအပေါင်းတို့ဘေးပြာဝေးကွာပြီးတော့စိတ်ချမ်းသာခြင်းကိုကြီးကျမ်းမာခြင်းနဲ့ပြည့်စုံကြပါသည်လို့ဥစွာပနာမနှုတ်ခွန်းဆက်တာအပ်ပါတယ်ကျွန်တော်ကတော့စကိုင်းဖိုရမ်ဖက်ဒရေးရှင်းအဖွဲ့ရဲ့အလုံးမှုဆောင်ကော်မတီဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်နေတဲ့ကိုစိုးဝင်းဆွေပဲဖြစ်ပါတယ်ဒီနေ့အချိန်မှာ2021ချမ်းပတ်စစ်တပ်အာဏာသိမ်းတဲ့အချိန်ကစလို့ကျွန်တော်တို့နိုင်ငံဟာအပြောင်းအလဲကြီးကိုဖျက်ဆီးနေရတဲ့ကာလဖြစ်ပါတယ်။အပြောင်းအလဲတစ်ခုကျွန်တော်တို့ကြုံရတိုင်းမှာအခက်အခဲတွေနဲ့အတူအခွင့်အလန်းတွေကလည်းတစ်ခါလဲအတူတူပေါ်ထွန်းလာစမြဲပဲဖြစ်ပါတယ်။ကျွန်တော်တို့ယခုကာလမှာဆိုရင်အကြမ်းဖက်စစ်တပ်ရဲ့ဆိုးဝါးတဲ့ဖိနှိပ်မှုတွေကြောင့်ကျွန်တော်တို့တိုင်းပြည်တိုင်းပြည်လုံးမှာရှိတဲ့ပြည်သူပြည်သားတွေဟာအခက်အခဲအကျအတဲပေါင်းများစွာနဲ့ရင်ဆိုင်နေရတယ်လို့တစ်ဖက်ကလည်းကျွန်တော်တို့ပြည်သူပြည်သားတွေရဲ့လုံလူလားတောင်းတနေကြတဲ့စစ်မှန်တဲ့ဒီမိုကရေစီပြည်တော်သူတရက်ကိုတည်ဆောက်နိုင်ဖို့အတွက်အခွင့်အလန်းကောင်းတွေလည်းပေါ်ထွန်းနေတဲ့ကာလလည်းဖြစ်ပါတယ်။သကိုင်းဖိုရမ်ဖက်ဒရေးရှင်းအနေနဲ့ကတော့သကိုင်းတမာသကိုင်းဖန်တီးရေးမူကိုကင်ဆွဲပြီးတော့သကိုင်းတိုင်းကိုသကိုင်းတိုင်းသူတိုင်းသားတွေစီမံပိုင်ခွင့်ရှိရေးဆိုတဲ့နိုင်ငံရေးဥတီချက်ကိုခိုင်ခိုင်မာမာချမှတ်ပြီးတော့ပေါ်ဆောင်နေတဲ့အစုအဖွဲ့တစ်ခုဖြစ်ပါတယ်။ Bottom up approach လို့ခေါ်တဲ့အောက်ကနေအထက်ကိုပြန်စုစည်းတဲ့ချင်းကပ်မှုမျိုးနဲ့ချင်းကပ်လာတဲ့အခါမှာအောက်ခြေကစူးစီးလာခြင်းဟာဘ ਹੁ ကိုတိုက်တာပဲလို့အတိတ်ပဲဖွင့်နေတဲ့လူတွေလည်းရှိပါတယ်။တကယ်တမ်းကအဲ့လိုမဟုတ်ပါဘူး။အောက်ခြေကခိုင်မာခြင်းဟာဘ ਹੁ အားကောင်းရေးပဲဖြစ်ပါတယ်။အောက်ခြေကစူးစီးနိုင်မှဘ ਹੁ ဆိုတာမာချာကြစ်လင်လာမှာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ကသခိုင်းမြေမှာဒီတော်လန်ရေးကာလမှာလည်းအားအကောင်းဆုံးတိုင်းတတိုင်းဖြစ်တာနဲ့အညီသခိုင်းတိုင်းကိုစကိုင်းတိုင်းကတော်လန်ရေးသူတော်လန်ရေးသားတွေကိုယ်တိုင်ဥထောင်ပြီးတိုက်ပွဲဝင်မယ်အနာဂတ်မှာလည်းပဲကျွန်တော်တို့ဟာတို့ကြမှာကိုဖန်တီးရမှုကိုဆွဲကင်ပြီးတော့အခြားသောနယ်ပယ်အသီးသီးဒေသအသီးသီးပြည်နယ်အသီးသီးကပြည်တော်သူသားတွေနဲ့ညှိနှိုင်းပြီးတော့စစ်မှန်တဲ့ပြည်တော်သူတရက်ပေါ်ထွန်းရေးအတွက်ခိုင်ခိုင်မာမာကြိုးပမ်းဆောင်ရွက်သွားမှာဖြစ်ကြောင်းပြည်သူလူထုကိုကျွန်တော်အလေးအနက်ဂရုပြုစာပြုကြပါတယ်အဲဒါကြောင့်မို့ကျွန်တော်တို့စကိုင်းတိုင်းသူတိုင်းသားတွေသူတို့ဒီဒီညီညီညွတ်ညွတ်နဲ့ခြားသောပြည်နယ်တွေမှာစစ်အာဏာရှင်ကိုခိုင်ခိုင်မာမာမောင်းထုတ်နိုင်တဲ့အောင်ပွဲတွေရသလိုကျွန်တော်တို့သခိုင်းမြေမှာလည်းပဲစစ်အာဏာရှင်ကိုအပိအပိုင်မောင်းထုတ်ပြီးတော့အာဏာရှင်ကင်းစင်တဲ့ဒေသတစ်ခုအဖြစ်ကျွန်တော်တို့လက်တွဲကြိုးပမ်းဆောင်ရွက်ကြပါစို့လို့တိုက်တွန်းရင်းနဲ့ကျွန်တော်ရဲ့နှစ်သက်မှုစကားကိုဒီကောင်းချုပ်ပါတယ်အားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ
နာဒိနာကိုစန့်ကျင်နေမြန်မာနိုင်ငံတပိုင်းကြောင်းမှာတက်မတော်သားတွေပါဝင်တဲ့အခမ်းအနားတွေလည်းရှိခဲ့ပါတယ်ဒါပေမဲ့ဒီတစ်ချိန်ဟာဆိုလို့ရှိရင်တော့ထူးခြားတယ်လို့ပြောရမှာပါအဲ့ဒီထဲမှာ CDM အာနာဖီဆန်ကြီးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့တက်မတော်သားတွေထဲမှာအရာရှိကြီးတွေလည်းပါဝင်ပါတယ် CDM ဘူမူနောင်ရိုးရဲ့နှုတ်ခွန်းဆက်စကားကိုလည်းကြည့်ရအောင်ပါအ
ားလုံးမင်္ဂလာပါဘုလို့ PO ရဲ့အစ်တအပွန်တက်စကားပေါ်ရင်ပြောချောင်းဝင်ရတဲ့အတွက်ရစွာကျေးဇူးတင်ပါတယ်။ဇမဥစွာ2025နှစ်တစ်ဟာပြည်သူလူထုအားလုံးအတွက်ကောင်းကျင်းနဲ့ရောက်နိုင်မဲ့နှစ်ဖြစ်လိမ့်မယ်လို့တော်လန်တင်ပြစွာပါတင်ပါတယ်။2024နှစ်လုံးကိုပြန်သုံးသပ်ကြည့်မယ်ဆိုရင်နိုင်ငံအနှံ့ကဏ္ဍအစုံမှာကျွန်တော်တို့သိတာမြင်တာတဲ့စီအောင်မှုအကျွေးတွေနိုင်ငံရေးအသီးအဖွင့်တော်လိုင်းရေးအသီးအဖွင့်ရလဒ်တွေအများကြီးပေါ်ဆောင်နိုင်တာကိုပြင်မြင်နိုင်ပါတယ်။ဆိုပေမဲ့လည်းကျွန်တော်တို့ပြည်သူလူထုတရက်လုံးလူလောက်မြို့မှန်းတဲ့ဖရဲဒီမိုကရေစီပြည်ထောင်စုကြီးတည်ဆောက်နိုင်ဖို့လည်းစစ်အာဏာရှင်စနစ်ဆိုးကိုအများဆုံးအမြင့်ပြတ်ဖယ်ချနိုင်ဖို့ဆိုရင်ကျွန်တော်တို့အားလုံးမှာစုစည်းညီညွတ်မှုတွေနားလည်မှုနဲ့အတူလက်တွဲဆောင်ရွက်နိုင်မှုတွေလိုအပ်နေစေပဲဖြစ်ပါတယ်။စစ်ပါဟောင်းတယောက်အနေနဲ့လဲတက်မတော်အတွင်းကဟောလာရဲဘော်ရဲဘက်ဟောင်းတွေကိုတင်းတင်းစကားပါကျင်ပါလေဒီစစ်အာဏာသိမ်းမှုဟာကျွန်တော်တို့ချစ်တဲ့တိုင်းပြည်ကိုရောတက်မတော်ကိုပါခြာနေဖြတ်စီးလိုက်ခြင်းပဲဖြစ်ပါလေခုနိုင်ငံအဝန်းမှာတွေ့ကြုံခံစားနေရတဲ့ဆင်းရဲဒုက္ခတွေကြက်ပြက်နေတဲ့စစ်ပွဲတွေဟောလာတက်မတော်တရလုံးရင်ဆိုင်နေရတဲ့စီးချုံနဲ့ရှိနေမှုတွေအားလုံးဟာဒီစစ်အာဏာသိမ်းမှုကိုကျူးလွန်ခဲ့ကြတဲ့ကိုကျိုးစည်းဘွားအာဏာကိုဖတ်တွေ့ဆုပ်ကိန်ထားတဲ့စစ်ဗိုလ်ချုပ်ကြီးတွေကြောင့်ပဲဖြစ်ပါတယ်။အဲ့လိုဟုတ်လားနိုင်ငံနဲ့တက်မတော်ရဲ့ရင်ဆိုင်နေတဲ့အခြေအနေတွေကိုကျက်တက်နိုင်ဖို့ဟုတ်လားဒီအနာကက်ကိုပြန်လဲရယူနိုင်ဖို့ဆိုရင်စစ်သားတွေလှုပ်ဆောင်ရမယ်တခုပြီးတော့ဒီလန်ကကျွန်တော်တို့ပြည်သူလူထုနဲ့အတူပူပေါင်းချက်တည်ပြီးတော့စစ်အာဏာရှင်စနစ်ဆိုးကိုဖယ်ရှားဖို့ပဲဖြစ်ပါလေ။အဲ့တော့ဟုတ်လားကျွန်တော်တို့လိုလားတဲ့အနာကက်ကိုပြန်လည်ရောက်နိုင်ဖို့ကျွန်တော်တို့အားလုံးလိုချင်တဲ့ခွင့်တူညီမာနဲ့ပြည်ထောင်စုကြီးတည်ဆောက်နိုင်ဖို့အတွက်ဟုတ်လားတော်လှန်ရေးပန်းနိုင်ရောက်တဲ့အထိကျွန်တော်တို့အားလုံးစုစုစည်းစည်းညီညွတ်ညွတ်နဲ့အတူတူကြီးတက်ကြပါသို့လို့တိုက်တွန်းရင်းနဲ့ပြည်သူလူထုအားလုံးဘေးကင်းကြမ်းမှခေါ်ပြေးပါပါစေကြောင်းနှစ်တစ်သူမကောင်းတောင်းပြပါတယ်အားလုံးကိုကျေးဇူးတင်ပ
ါဆင်လာပါရှင်ဗီဒီယိုရဲ့နှစ်တစ်ကိုနှုတ်ခွန်းဆက်စကားအစီအစဉ်မှာပါဝင်ခွင့်ရတဲ့အတွက်ကျေးဇူးထူးပဲတင်ပါတယ်ပထမဆုံးအနေနဲ့ပေါ့နော်ညီမတို့2024ရဲ့နှစ်ကုန်ပိုင်းဟာဆိုလို့ရှိရင်ညီမတို့အတွက်အောင်ပွဲတွေအများကြီးရရှိခဲ့တဲ့ကာလလို့ပြောလို့ရတယ်ရခိုင်ဘက်မှာဆိုလို့ရှိရင်လည်းတိုင်းစစ်ဌာနချုပ်ကြီးဆွန့်လွတ်လာတယ်နှစ်ကုန်ပိုင်းရောက်လာလေလေတိုင်းစစ်ဌာနချုပ်တွေဆုံးရှုံးလာတာတွေနေမျိုးတွေဆုံးရှုံးလာတယ်ပို့ပြီးတော့များလာလေလေတော်လိုင်းဘက်ကအောင်ပွဲတွေအများကြီးရလာလေလေလို့ပြောလို့ရပါတယ်ဒီ2025မှာဆိုလို့ရှိရင်လည်းညီမတို့အောင်ပွဲတွေကလက်ကမ်းကြိုနေမယ်လို့ညီမအနေနဲ့မျှော်လင့်ပါတယ်ဆိုတော့ဒီ2025မှာဆိုလို့ရှိရင်လည်းညီမတို့ရဲ့တော်လိုင်းပန်းနိုင်ကမဝေးတော့ဘူးဆိုပြီးတော့ကိုမြင်လာရတယ်ပို့ပြီးတော့အားရှိလာတဲ့အနေအထားမျိုးတွေရှိလာရတယ်သူတို့အနေနဲ့လည်းပို့ပြီးတော့စိတ်ကြက်ပြက်ပြားလာတဲ့အနေအထားတွေဖြစ်လာတယ်ဒီ2025နှစ်တစ်ခုနှုတ်ခွန်းဆက်စကားအနေနဲ့ဆိုလို့ရှိရင်တော့ကျမတို့အားလုံးလူလာနေတဲ့ဆရာနာရှင်စနစ်အမြန်ဆုံးချုပ်ငင်းပြီးတော့ပြည်တွင်းအားလုံးစိတ်ကြမ်းပါခြင်းကိုယ်ကြီးကြမ်းပါခြင်းနဲ့လူရဆန္ဒတွေပြည့်ဝကြပါစေလို့ဆုမွန်ကောင်းတောင်းရင်းနဲ့နှုတ်ခွန်းဆက်ချင်ပါတယ်ရှင်
ဒါတွေကတော့2024ခုနှစ်အကုန်2025ခုနှစ်ကိုကူးပြောင်းမဲ့အခါသမယအတွက်ပေါ့နော်ကျမတို့နှစ်တစ်ခုအထူးစီစဉ်ဖြစ်နေပေပေါင်းစုံမှာလှူရှားနေကြသူတွေရဲ့နှုတ်ခွန်းဆက်စကားတွေကိုတင်ဆက်ခဲ့တာပါဒီစီစဉ်မှာပါဝင်ပြောဆိုခဲ့တဲ့သူတွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ဒီစီစဉ်အတွက်လည်းအချိန်ကန့်သက်ဒီကြောင့်ကျမတို့ပြည်ပဆုံးဆုံးပြပြနိုင်ခြင်းမရှိတဲ့အတွက်လည်းတောင်းပန်ပါတယ်2025ခုနှစ်နှစ်တစ်မှာရှင်လန်းချမ်းမြေ့ကြပြီးတော့အားလုံးဒီရည်ရဲ့အတွေ့အကြုံကနေပြင်ဝေးကြပါသလိုလဲစုမွန်ကောင်းတောင်းပါတယ်ရှင်။ VOA ကိုကြည့်ရှုကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ဒီမှာအင်ဂျင်နီယာပါ။